မျိုးသားပြန်လည်တင်းမြဲရေးနဲ့ငြိမ်းချမ်းရေးဟာရှောင်လွှဲလို့မရနိုင်တဲ့အရေးကြီးကိစ္စရပ်ဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စုကြည်ကပြောပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားတင်းမြဲရေးဖော်ဆောင်နိုင်မှသာနိုင်ငံဖွံ့ဖြိုးတိုးတက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာပြောဆိုခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးတွေလည်းလိုက်ပါသွားတဲ့၃ရက်ကြာခီးစဉ်အတွင်းမှာဒေါ်ဆန်စုကြည်ဟာစင်ကာပူနိုင်ငံခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေအပြင်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။အကြောင်းစုံကိုကိုအောင်အောင်ကတင်ပြပေးပါမယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စင်ကာပူနိုင်ငံကိုရောက်ရှိပြီးမကြာခင်မှာပဲစင်ကာပူခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ Global Conversation လို့ခေါ်တဲ့ဒီ Forum ဆွေးနွေးပွဲအတွင်းမှာနိုင်ငံတိုးတက်ရေးအတွက်ငြိမ်းချမ်းရေးနဲ့တင်းမြတ်မှုဟာအရေးကြီးကြောင်းဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ
် So national reconciliation and peace is unavoidably important for us
မြို့သားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဟာရှောင်လွှဲလို့မရနိုင်တဲ့အရေးကြီးကိစ္စရပ်ဖြစ်တယ်လို့ဒါဟာရွေးချယ်ရမယ့်ကိစ္စမဟုတ်ဘဲရှောင်လွှဲလို့မရတဲ့ကိစ္စရပ်ဖြစ်ပါတယ်ငြိမ်းချမ်းရေးနဲ့မြို့သားပြန်လည်တင်းမြတ်ရေးရရှိအောင်ဆောင်ရွက်နိုင်မှသာနိုင်ငံတိုးတက်လာမှာဖြစ်ပြီးကျမတို့နိုင်ငံအတွင်းရင်းနှီးမြှုပ်နှံလိုသူတွေအတွက်လည်းနှစ်နိုင်ငံစလုံးတွေအကျိုးရှိစေမယ့်ကုသန်းရောင်းဝယ်ရေးလှုပ်ဆောင်နိုင်ဖို့လုံလောက်တဲ့ယုံကြည်မှုရှိလာစေမှာဖြစ်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံမှာယင်းဒီမြို့နယ်မှုဥပဒေသစ်ပြဋ္ဌာန်းခဲ့ရတဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါရယ်။လာရောက်ယင်းဒီမြို့နယ်သူတွေရဲ့အကျိုးစီးပွားထိခိုက်မှုမရှိအောင်အခုယင်းဒီမြို့နယ်မှုဥပဒေသစ်ကအကာအကွယ်ပေးထားကြောင်းလဲ Foreign ဆွေးနွေးပွဲအတွင်းပြောခဲ့ပါရယ်။ဒါအပြင်ဒေတာရင်းနိုင်ငံတနိုင်ငံရဲ့အောင်မြင်မှုဟာဒေတာရဲ့အောင်မြင်မှုဖြစ်တာကြောင့်စင်ကာပူအနေနဲ့အကူအညီပေးဖို့လည်းဒေါ်ဆန်းစုကြည်ကပန်ကြားခဲ့ပါရယ်။ဒီကနေ့ညဘက်မှာတော့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုညစာစာပေါ်နဲ့တက်ခင်းအပ်ခံပြီးမြန်မာစင်ကာပူဆက်ဆံရေးနဲ့ပတ်သက်လို့အခုလိုပြောကြားသွားပါရယ်။
Singapore has been a long-standing and steadfast friend of Myanmar. This year we celebrate 50 years of our diplomatic relations.
Singapore နိုင်ငံဟာမြန်မာနိုင်ငံနဲ့ကာလကြာရှည်မပြောင်းမလဲပဲအတူယက်တည်ခဲ့တဲ့မိတ်ဆွေနိုင်ငံမှာဒီနှစ်ဆိုရင်နိုင်ငံဆက်ဆံရေး150ပြည့်သွားပြီးတော့နောက်ထပ်လည်းအတူလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိပါတယ်။စီးပွားရေးအတူပူးပေါင်းဆောင်ရွက်မှုတွေကခိုင်မာပြီးတော့ကုန်သွယ်ရေးနဲ့ကြီးနှီးမြှုပ်နှံမှုအပိုင်းမှာလည်းတွန်းပြင်လှုပ်ဆောင်နေပါတယ်။ဒါဟာမြန်မာနိုင်ငံကြွယ်ဝချမ်းသာလာရေးနဲ့ပတ်သက်ပြီးတော့လည်းယုံကြည်မှုရှိကြောင်းပြသတာပါ။ဒါအပြင်တနင်္ဂနွေပြည်သူတွေရဲ့ဆက်ဆံရေးဟာခိုင်မာပြီးအပြန်အလှန်သွားရောက်လည်ပတ်ဖို့အတွက်ဗီဇာကင်းလွတ်ခွင့်လည်းပေးထားပါလေ။ဒေါ်စုအနေနဲ့လွန်ခဲ့တဲ့6လကပြောဆိုထားတဲ့အတိုင်းမှာပဲမနက်ဖြန်မှာဆိုရင်မြန်မာနိုင်ငံကလာရောက်လည်ပတ်မဲ့သူတွေကိုစင်ကာပူကကြိုဆိုသွားမှာပါ။
လွန်ခဲ့တဲ့ဇွန်လအတွင်းစင်ကာပူဝန်ကြီးချုပ်လီရှင်လွန်းကမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ပြီးနိုင်ငံတော်သမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီခီးစဉ်တွင်မြန်မာနိုင်ငံသားတွေဗီဇာလျှောက်ရှားမလိုပဲစင်ကာပူမှာရက်ပေါင်း30နေထိုင်ခွင့်ရမယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့ပါတယ်။စင်ကာပူမှာမြန်မာနိုင်ငံသားသိန်းနဲ့ချီနေထိုင်ပြီးတော့အလွတ်လွတ်ကိုင်နေကြတာပါ။ဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်စင်ကာပူရောက်မြန်မာတွေနဲ့မနက်ဖြန်ဒီဇင်ဘာ1ရက်နေ့ညဘက်မှာတွေ့ဆုံမှုရှိတယ်လို့မြန်မာကလပ်ဥက္ကဋ္ဌဒေါက်တာမြတ်မော်ထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့၈နာရီပြင်ထားပါတယ်။ဒေါ်ဆန်းစုကြည်ရောက်လာပြီလို့ရှိရင်ဒါဟိုဆောင်းဆိုင်နေမယ်ကျွန်တော်တို့စင်ကူရောက်မြန်မာတွေကနေပြီးတော့ဒေါ်ဆန်းစုကြည်မွေးချလာမယ်။ဩဝါဒစကားကိုအာကြားဖို့တည်းဆောင်းနေကြမှာပါ။တကယ်လို့များအချိန်ကြီးပေးလာမယ်။အချိန်ပေးလာမယ်ဆိုလို့ရှိရင်တော့ဒေါ်ဆန်းစုကြည်ကိုဒါမေးချင်တဲ့မေးခွန်းတွေရှိပါတယ်။ကျွန်တော်တို့ online ကနေပြီးတော့လည်းကြိုတင်ပြီးတော့ကြောက်ခံထားတဲ့မေးခွန်းတွေရှိပါတယ်။
ဒေါ်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံဆွေးနွေးပွဲအတွင်းမြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့အခက်အခဲတချို့ကိုအချိန်ရရင်တင်ပြသွားမယ်လို့ဒေါက်တာမြတ်မော်ထွန်းကပြောပါရယ်မြန်မာနိုင်ငံကုလမတ်အမျိုးခွဲတွေအများပြားရှိနေတာနဲ့ပတ်သက်လို့စင်ကာပူရောက်မြန်မာတွေကြားအခက်အခဲတချို့ရင်ဆိုင်နေရတာပ
ါ Passport မှာကဟို PB တို့ PJ တို့ပေါ့နော် Visit Pass တို့ကျွန်တော်တို့ဒီ Job Pass ပေါ့နော်အဲ့လိုအကွဲပြားတွေကိုဒီမှာရောက်နေတဲ့အလုပ်သမားတော်တော်များများကမသိကြဘူးတို့တော်လေးအခက်အခဲဖြစ်ကြပါတယ်ဆိုတော့အဲ့ဒီအခက်အခဲအတွက်ကိုမိမဲ့မိကွန်ကဒါဟိုကျွန်တော်တို့စိတ်ဝေရောက်မြန်မာတွေအားလုံးနဲ့သက်ဆိုင်တဲ့မိကွန်တစ်ခုဖြစ်နေပါပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းရန်ကုန်လေးစိတ်ကထွက်ခွာသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်မြင့်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့တခြားအရာရှိတွေလည်းလိုက်ပါသွားပါတယ်ခင်ဗျာ